ထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုထိုင်းအာဏာပိုင်တွေကတားဆီးတဲ့အတွက်အစည်းအဝေးဖျက်သိမ်းလိုက်ရပါတယ်။မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတာမှာရှမ်းနိုင်ငံရေးအဖွဲ့တွေလက်နက်ကိုင်အဖွဲ့တွေအနေနဲ့တသဘောတည်းတညီတညွတ်ထဲရှိကြရေးဆွေးနွေးဖို့စီစဉ်ထားတာဖြစ်တဲ့အကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီဘက်ကပြောပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ဒီကနေ့ကစလို့သုံးရက်တာကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS အစည်းအဝေးကိုထိုင်းအာဏာပိုင်တွေဘက်ကဟန့်တားတာကြောင့်အစည်းအဝေးမဖြစ်မြောက်ဘူးလို့ကော်မတီရဲ့အကြံပေးဥခွန်ဆိုင်ကပြောပါတယ်
။ဒီပြည်ကြတဲ့ဆက်ရှိနေတယ်ကဒီဘုံဘူးချုပ်ခီတော့ဒီဗမာပြည်ရဲ့စစ်တမ်းမှုဘန်ကောက်မှာရှိတာပေါ့ဗျာနော်။ဒီကနေ့ပြုံးမှာထိုင်းတမတော်ကိုအကြောင်းကြားပါလေအခု CSG ကအစည်းအဝေးလုပ်နေတယ်ဒီအစည်းအဝေးမှာတရားဝင်ပါတီတွေလည်းပါတယ်နောက်ပြီးမှမတရားအသင်းတွေလည်းပါတယ်ပါပြီးတော့မှသူတို့ကအစည်းအဝေးလုပ်မယ်ဆိုတဲ့ခါကျတော့ဒီကျွန်တော်တို့တိုင်းပြည်ရဲ့ဒီကောက်ပွဲဥပဒေနဲ့ဆန့်ကျင်တာရှိတယ်ဟေးဝါနော်မင်းကိုကျူးလွန်တာရှိတယ်။နောက်ပြမငင်းချမ်းကြီးကိုလည်းအထိခိုက်နိုင်တယ်ပေါ့နော်။အဲ့ဒါကြောင့်မလို့ဟန်တာပြီးပါဆိုပြီးတော့မှအကြောင်းကြားလာတယ်ဆိုတာအဲ့ဒီစာထိုက်ဘက်ကပြောပါလိမ့်မယ်
။ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS မှာတော့ရှမ်းပြည်တောင်ပိုင်းတပ်ရှမ်းပြည်မြောက်ပိုင်းတပ်နောက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးပါတီ SNDP တို့ကဦးဆောင်ပြီးရှမ်းပြည်တွင်ကနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေစုစုပေါင်း10ဘွဲ့နဲ့ဖွဲ့စည်းထလာဖြစ်ပါတယ်တိုင်းသားလက်နက်ကိုင်တပ်တွေပါဝင်မှုအပေါ်မြန်မာဘက်ကစိုးရိမ်ချက်ရှိနေတာဖြစ်နိုင်ခြေရှိတယ်ဒါပေမဲ့စိုးရိမ်ချက်ကိုပွန့်ပွန့်လင်းလင်းမေးမြန်းသင့်တယ်လို့ဥခွန်ဆိုင်ကတုံ့ပြန်ပါတယ်
အဲ့ဒါဒီစားတော့ဖြစ်နိုင်တယ်လို့ကျွန်တော်ပြောလို့ရတယ်ပေါ့ဒါပေမဲ့ဖြစ်နိုင်တယ်ဆိုလို့ရှိရင်လည်းမေးဖို့ကောင်းတာပေါ့ဗျာအဲ့ဒါပါပဲမမေးတဲ့ကိုချင်တာကိုစွတ်ပြီးတော့မှဆွဲရတော့ဒီစားဟာမသိပါဘူးကျွန်တော်တို့ဒီဆွေးနွေးခြင်းလမ်းတင်ခြင်းပြဿနာကိုဖြေရှင်းပြီးရင်ကျမှုကိုဖြစ်ရှိတယ်ဖြစ်တော့ပါ
ချင်းမိုင်မြို့မှာသုံးရက်တာကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS ရဲ့အစည်းအဝေးကတော့ငြိမ်းချမ်းရေးဆွေးနွေးမှုမှာတက်တန်နဲ့ထွက်ရေးဆွေးနွေးဖို့ရည်ရွယ်ရင်းဖြစ်တယ်လို့လည်းကော်မတီရဲ့အကြံပေးဥခွန်ဆိုင်ကပြောပါတယ်
။ပြည်တော်စုငြိမ်းချမ်းရေးဝီလာခံမှာဒီကောင်းစဉ်ဆွေးနွေးဖို့ကောင်းစဉ်ကကောင်းစဉ်က၅ခုရှိတယ်။နော်။နိုင်ငံရေးလုံခြုံရေးစီပွားရေးလူမှုရေးနောက်ပြီးတော့မှမြေယာနဲ့ပညာဇာတသဘာဝတန်ရန်ဇာတပစ္စည်းများပြစ်ချရှိအငါးခုရှိတော့ဒီငါးခုမှာကျွန်တော်တို့ဒီရှမ်းအဖွဲ့တွေကဟိုတယောက်တပံကြီးမဖြစ်စီဘယ်နဲ့တပံပဲဖြစ်ဖို့လိုတယ်အဲ့ဒါမှကျွန်တော်တို့ကဒီဟိုပြောရတာကအားရှိနေ
ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးမှာဆွေးနွေးမဲ့ကဏ္ဍ5ရပ်ပေါ်ဆွေးနွေးကြမဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ကိုစန့်ကျင်နေတာမဟုတ်ဘူးလို့လဲကော်မတီကကြေညာချက်ထုတ်ခဲ့ပါတယ်ရှင်